ချင်းပြင်းနဲ့စကိုင်းတိုင်းဘက်မှာအခုငလင်းနေပေါ့ခက်ဆိတ်ဆိတ်ဆိုသလိုလှုပ်နေတယ်ဆိုပြီးတော့ပြောတဲ့အတန်နေကြားနေလို့ဆရာရဲ့အကျတို့ဘာတွေများသိထားလဲပါဆရာ
ပြီးခဲ့တဲ့ပိုင်းကလှုပ်ခဲ့တဲ့ဟာတွေကတော့လည်းပြန်ပြီးတော့ဆန်းစစ်နေတာပြောရခက်တာကဖြည်းဖြည်းငလင်းပေါ့နော်ဒီကိန်းကကျတော့ခမင်းရခက်တဲ့ဟာအဖြစ်တဲ့အတွက်ကြောင့်မို့လို့ပြီးပြီးတော့ဟိုပြောဖို့တော့ခက်တာပေါ့နော်သို့တော်လည်းပဲကျွန်တော်ကသတိထားတာတော့အကောင်းဆုံးပေါ့ဒီလိုငလင်းနေခက်ဆိတ်ဆိတ်လှုပ်ပြီးတော့ကျွန်တော်လေ့လာဖို့ပြီးတော့အောင်မြင်ဖို့တာဆိုလို့ကျွန်တော်ကတင်းနိုင်ငံမှာ1995ကလုတ်ခဲ့တဲ့အန်ချမ်းပေါ့အဲ့ဒီငလင်းတစ်ခုပဲအောင်မြင်ဖို့တာဟုတ်ဒါတော့မှပဲဆက်စမစ်တစ်ခုတည်းကမဟုတ်ပဲနဲ့ကျန်တဲ့ရေတို့နောက်တစ်ခါဒီဘောကနေကက်စီထုတ်တာတို့စသဖြင့်တောင်ပေါင်းစုံကလေ့လာပြီးမှပြောနိုင်တာအဲ့တော့ပြောဖို့တော့နည်းနည်းခက်တယ်ငလင်းတစ်ခုနဲ့တစ်ခုကလည်းတချို့ငလင်းကြီးတွေကအခုလိုမျိုးအကျိုးလေးတွေလှုပ်တတ်တယ်ဒါပေမဲ့တချို့ငလင်းတွေကြောက်လည်းအကျိုးငလင်းလှုပ်လေးလှုပ်တာမရှိပြန်သတိထားရမယ့်ဘိုင်းမရှိတာ
ပဲရဲ့ဘိုင်းတွေလောက်ပဲလာဘိုင်းတွေလောက်ကပေါ့နော်ဒါလှုပ်သွားတဲ့ဆိုတော့အချက်အလက်တွေဆရာတို့ဒီကချင်တို့စကိုင်းတို့ဘက်မှာပေါ့ဘလို့တွေအများကြီးရထားတာများရှိလဲဆရာ
လုံးလုံးသေးတော့ data ကောက်စုနေတဲ့သဘောပါပဲအဲ့တော့ USGS တို့ American အခွဲက data တွေလေ့လာဖို့လုပ်နေတယ်ပေါ့အခုကပြည်တွင်းဒီဟိုဒီ America data time ဘက်က data မျိုးတွေစသဖြင့်အဲ့ဒီအလုံးကိုကျွန်တော်ပြီးခဲ့တဲ့ငလင်းတွေနဲ့နိုင်ရှင်လေ့လာဖို့ကျူးစားတော့ကျူးစားကြတာလှုပ်တော့လှုပ်နေတယ်ပေါ့ခက်ဆိတ်ဆိတ်ကုတော်လည်းပဲလှုပ်တာကပြည့်ရွေတစ်ခုတည်းကနေလှုပ်နေတာမျိုးတော့မဟုတ်သူ့ရဲ့ဘောကပြည့်ရွေဘောင်းဆောင်ကနေလှုပ်နေတာအဲ့တော့ပြီးခဲ့တဲ့လတွေကလှုပ်တာကမြန်မာနိုင်ငံအနောက်မြောက်ဖက်ချမ်းလှုပ်တယ်နောက်တစ်ခါရန်ကုန်ပတ်ဝန်းကျင်လှုပ်တယ်အခုစတေရှင်ကြီးနဲ့ရှမ်းပြည်နယ်ဒီလိုလှုပ်နေတာပေါ့လေဆိုတော့ပြည့်ရွေတစ်ခုတည်းကနေပြီးတော့ဇက်တိုက်အဲ့လိုမျိုးလှုပ်နေတာမဟုတ်တဲ့ဘာကလည်းဟိုရှေ့ပြေးငလင်းလို့ပြောနိုင်တဲ့အထောက်အထားမဟုတ်ဘူးဖြစ်နေတာ
ဒီအနေထားရပေါ့နော်ဒါဟိုငလင်းကြီးလှုပ်နိုင်တယ်မလှုပ်နိုင်ဘူးဆိုတာတော့ဒါတက်အပ်တော့မပြောနိုင်ဘူးပေါ့နော
်ပြောဖို့ခက်ဟုတ
်ဒေတာကန်တွေအနေနဲ့ပေါ့နော်တတိထားမယ်အခြေအနေတွေရောဆရာဘယ်လိုမျိုးတွေလှုပ်ဆောင်မှုတွေများလို့မလဲဆရာ
ပြီးပညာပေးဖို့တွေလိုအပ်တာတကယ်မဂနီတူပြင်းတဲ့7လို့ 7.3 လို့ဆိုရင်တော်တော်ကိုပြင်းတဲ့ပထမလိုင်းလာလိမ့်မယ်ကမ္ဘာမြေကြီးရဲ့အတွင်းပိုင်းကိုဖြတ်လာတဲ့ငလျင်လိုင်းမျိုးရှိတာပေါ့အဲ့လိုလိုင်းတွေလာပြီဆိုလို့ရှိရင်တော့နယ်လီကိုအင်ရဲ့ BND ရဲ့ကင်းနိုင်တဲ့နေရာမျိုးကိုပြင်ဘက်ထွက်ပြေးလို့ရရင်လည်းထွက်ပြေးတာမျိုးပေါ့ကိုယ်နဲ့နေလို့ရရင်လည်းနေလို့ရမယ့်နေရာမျိုးတွေစသည်ဖြင့်ပေါ့အဲ့လိုအသိပညာပေးမှုတွေလုတ်ထားဖို့တူတာပေါ့ဒေတာအလိုက်ညွနယ်လိုက်ရရွာအလိုက်ပေါ့ဘူချူရီအဖွဲ့ဒီတက္ကသိုလ်တွေကျောင်းတွေတည်တည်ရာပညာရှင်တွေနဲ့မကြာခဏအသိပညာပေးမှုတွေလို့လေ့ကျင့်မှုတွေလုပ်နေရင်တော့ပိုကောင်းတာပေါ့
ဆရာအခုပေါ်တော့ဒီကချင်တို့စကိုင်းတို့ဒီရန်ကုန်တို့ရှမ်းတို့ဒီဘက်မှာပေါ့ငလင်လေးတွေလှုပ်တယ်ဆိုတာရောပြင်းအားတွေရောဆရာတို့ဟိုဘလောက်လောက်တွေများတွေ့ရလဲဆရာဒါဟိုဖြစ်ရိုးဖြစ်စဉ်အခြေအနေမျိုးလို့ပြောလို့ရမလား
ပြင်းအားကတော့ 4-5 ပတ်ဝန်းကျင်မှာလှုပ်တာပေါ့နော်တကယ်တကယ်စဉ်းစားဖို့ကောင်းလာတာကတော့2012တပိချင်းငလင်တို့ဟာမျိုး2012ကတပိချင်းငလင် 10.8 နဲ့လှုပ်တယ်2012အခုဆိုရင်ကျွန်တော် 2019 ရောက်လာပြီဒါပေမဲ့အခုချိန်ထိအဲ့ဒီအပိုင်းကလှုပ်နေတယ်ဆိုတာမျိုးကြီးကျတော့နည်းနည်းစဉ်းစားစရာတွေဖြစ်လာတာငလင်းကတော့တကယ်ကိုရှုပ်ထွေးတဲ့ဟာပေါ့
ကြာအခုပေါ့နော်ကျမတို့ကြားတဲ့လောက်ဆိုရင်ဒီအိန္ဒိယတို့တရုတ်ဘတ်တို့မှာလည်းပေါ့နော်ငလင်တွေလှုပ်နေတယ်ဆိုပြီးတော့လည်းကြားရတယ်ဆရာရဲ့ဟိုဒီသတင်းတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဘာတွေသိထားလဲအခုမြန်မာနိုင်ငံအတွင်းမှာလှုပ်တဲ့အခြေအနေတွေရောဒီနိုင်ငံတွေနဲ့ပေါ့နော်ဒါဆက်ဆက်မှုတွေရှိလားဘလို့အနေထားတွေများရှိလဲလို့ရှင
်ရှိတာပေါ့ရှိတာတော့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အနောက်ဖက်ကျန်းကဒီအိန္ဒိယမြေထုကျန်းနဲ့အရှေ့မြောက်ဘက်မှာရှိနေတဲ့ဒါယူရေးရှားမြေထုကျန်းလို့ခေါ်တာပေါ့လေအဲ့ဒီမြေထုကျန်းကခုတွန်းထူလှုပ်ရှားနေတဲ့ဖြစ်စဉ်ကြောင့်မို့လို့ပဲကျွန်တော်ပြည့်ရည်တွေတို့နောက်ဒီငလင်းတွေလှုပ်တာတို့ဆိုတာတွေဖြစ်နေတာကိုဆက်ဆက်မှုတော့ရှိနေတာပဲမြန်မာနိုင်ငံအနောက်ဖက်ကျန်းတော့ပြီးခဲ့တဲ့အပတ်သေးကဘော်ဒါမှာဘင်္ဂလားဒေ့ရှ်ရဲ့အိန္ဒိယရဲ့မြန်မာရဲ့ဘော်ဒါတစ်လျှောက်မှာလှုပ်ခဲ့တဲ့ငလင်းတွေနှစ်ခုသုံးခုရှိဆိုတော့ပြင်းအားကတော့ 5.4 လာမှဒါပေမဲ့ဇောက်တိန်နဲ့ဒီလက်ခါကျတော့အဲ့ဘင်္ဂလားဒေ့ရှ်ဖက်ကျန်းမှာတစ်ဖက်နိုင်ငံအဲ့မှာတော့အိမ်နှလုံးသုံးလုံးဒီနှစ်ဦးလားမသိသေးတယ်ဆိုတဲ့သတင်းလေးပါရတော့ရှိလာတာ
ဆရာယခုလို့အချိန်ပေးပြီးဖြစ်ပေးရ RF ရဲ့ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်